ဆက်ဆက်ရှိမျိုးဆက်တောင်းသားကောင်းဆောင်တွေဖြစ်ကြတဲ့ကိုမင်းကိုနိုင်ကိုကိုကြီးနဲ့ကိုထေးကျော်တို့ကိုမြန်မာဆစ်အစိုးရကမနေ့ကခေါ်ယူသွားခဲ့တဲ့ကိစ္စကြောင့်မြန်မာဒီမိုကရေစီရဲ့လှုပ်ရှားဆောင်ရွက်ကြသူတွေအကြားစိုးရိမ်မကင်းဖြစ်မှုတွေထွက်ပေါ်ခဲ့ရမှာအမေရိကန်နိုင်ငံသားရဲ့ဌာနနဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးဒုကိုယ်စားလှယ် Mr. Paulo Sergio Pinheiro တို့ကလည်းဒီကနေ့မှသဘောထားတွေအတူတူထွက်ပေါ်ပြချခဲ့ကြပါတယ်။အကြောင်းစုံကိုဒေါ်လာလတန်ကတင်ပြပေးပါလားခင်ဗျာ။
ဟုတ်ကဲ့ဦးကျော်ကျော်သိမြန်မာနိုင်ငံမှာ1990ခုကရွေးကောက်ပွဲတွေမှာအပြတ်အသတ်နိုင်ရရှိလိုက်တဲ့အတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့စက်တင်ဘာလ29ရက်ဗိုလ်ထူးနေ့ကကြေညာခဲ့တဲ့ဆက်ရှိချိန်မြောက်ပါတီထူထောင်တဲ့တစ်ပတ်လည်နေ့ကိုရည်စူးပြီးအမေရိကန်နိုင်ငံဂျာယီဌာနကစက်တင်ဘာလ26ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပြီးမကြာမီပါပဲခုတစ်ခါလဲအမေရိကန်နိုင်ငံဂျာယီဌာနကသဘောထားထုတ်ပြန်ခဲ့ပါတယ်အဲ့ဒါကတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နှစ်ပတ်လည်နေ့နဲ့တက်တိုက်ဆိုင်ဆိုင်မြန်မာစစ်စိုးရကရှေးလုံမျိုးဆက်တင်ကြောင်းသားခေါင်းဆောင်သူဦးတို့ကိုဖမ်းဆီးခေါ်ဆောင်သွားတဲ့တွင်တွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံဂျာယီဌာနရဲ့သဘောထားကို VOA ကပြောခဲ့ပါတယ်။အမေရိကန်နိုင်ငံဂျာယီဌာနအရာရှိက
The United States is deeply troubled by reports of the detention and questioning of democracy activists Min Kho Nang, Ko Ko Ji and Tay Chwe
ဒီမိုကရေစီရဲ့လှုပ်ရှားသူတွေဖြစ်ကြတဲ့ကိုမင်းကိုနိုင်ကိုကိုကြီးနဲ့ကိုထေးကျော်တို့ကိုမြန်မာစစ်စိုးရကဖမ်းဆီးထားပြီးစစ်စီမင်းမြန်းနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာကြောင့်အမေရိကန်ပြည်ထောင်စုကအတော်လေးစိတ်နှောက်ယှက်ဖြစ်မိပါတယ်။သူတို့အားလုံးကိုချက်ချင်းနဲ့ချင်းချက်မရှိပြန်လွတ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ
်။ခုလိုကြောင်းသားခေါင်းဆောင်သုံးဦးတို့ကိုစစ်စီမင်းမြန်းဖို့ဖမ်းဆီးထားတဲ့ဖြစ်ရဟာမြန်မာစစ်စိုးရဘက်ကနှိပ်ကွပ်မှုစိတ်ပိုင်းဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။
This is an apparent attempt on the part of the regime to intimidate and silence
those who are ဒီမနက်ငယ်မှာလူ့လက်မှုကိုကာကွယ်စောင့်ရှောက်ဖို့လူ့အခွင့်အရေးကိုယိုတည်လေးစားဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်ကြိုးပမ်းဆောင်ရွက်ပေးနေကြသူတွေကိုချိန်ချောက်နှုတ်ပိတ်ဖို့မြန်မာစစ်အစိုးရကြိုးပမ်းမှုတစ်စီတစ်ပိုင်းဖြစ်ပါတယ်
။ဒါပြင်ခုနကသမဂလုံခြုံရေးကောင်စီမှမနေ့ဖမ်းမြန်မာအရေးကိုလက်ထောက်အတွင်းမှုချုပ် Mr. Abraham Gambari ဦးစီးပြီးတရုတ်ဝင်တင်ပြဆွေးနွေးနိုင်ရေးအကောင့်ထဲပေါ်လာဖို့ဥဆောင်လှူရှာခဲ့တဲ့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာဒီမိုကရေစီရေးကိုဆက်လက်ထောက်ခံအားပေးသွားမှာဖြစ်တယ်လို့လည်းနိုင်ငံခြားရေးဌာနကပြောပါတယ
်။ The United States continues to support democracy activists in Burma who are dedicated to a peaceful transition to a democracy.
မြန်မာနိုင်ငံသားတွေရဲ့လူ့အခွင့်အရေးကိုအပြည့်အဝလေးစားလိုက်နာတဲ့ဒီမိုကရေစီအစိုးရပေါ်ထွန်းလာဖို့ငြိမ်းချမ်းတဲ့ယာယီကြားကာလဖော်ဆောင်ရေးအတွက်တစိုက်မမတ်လှုပ်ဆောင်နေကြတဲ့မြန်မာနိုင်ငံမှာရှိတဲ့ဒီမိုကရေစီလှုပ်ရှားသူတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံပါတယ်။အာဏာယူထားတဲ့စစ်အစိုးရအနေနဲ့နိုင်ငံရေးကျင်းသားအားလုံးကိုပြန်လွှတ်ပေးဖို့လူ့အခွင့်အရေးကိုစနစ်တကျကျူးလွန်ချိုးဖောက်နေမှုတွေကိုရပ်တန့်ပေးဖို့နဲ့စစ်မှန်တဲ့အမျိုးသားပြန်လည်ရင်ကြားစေရေးကိုစတင်ဖော်ဆောင်ဖို့လည်းအမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ
်။အချိန်နဲ့မှာပဲမနေ့ကဂျီနီဗာမှာမြန်မာနိုင်ငံအခြေအနေကြောင်းကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုအစီရင်ခံတင်သွင်းခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Mr. Paulo Sergio Pinheiro ကလည်းဖမ်းဆီးခံထားရတဲ့ကျောင်းသားခေါင်းဆောင်မင်းကိုနိုင်ကိုကိုကြီးနဲ့ကိုထေးကျော်တို့ကိုမြန်မာစစ်စိုးရကချက်ချင်းဆွတ်ပေးဖို့ကြေညာချက်တရဒီကနေ့ထုတ်ပြန်လိုက်ပါတယ်။ခုလိုဂျနီဗာလူ့အခွင့်အရေးကောင်စီမှအစီရင်ခံစာတင်သွင်းချိန်နဲ့တိုက်ဆိုင်ပြီးဖြစ်ပေါ်ခဲ့တဲ့လက်တော်ဖမ်းဆီးမှုတွေကြောင့်လွန်စွာဝင်းနေမိတဲ့အကြောင်းတချိန်ကနှစ်ရှည်အကျဉ်းချထားခြင်းခံကြရတဲ့ကျောင်းသားခေါင်းဆောင်တွေခုလို300ခွဲပြီးဖမ်းဆီးခံထားရတယ်ဆိုတဲ့သတင်းတွေကြောင့်ဒီသူတို့ရဲ့အခြေအနေအတွက်အထူးစိုးရိမ်နေကြောင်းမစ္စတာပင်ယဲရိုကထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်။ခုလိုဖမ်းဆီးမှုတွေကြောင့်မြန်မာစစ်စိုးရအနေနဲ့စစ်မှန်တဲ့မျိုးသားပြန်လည်ရင်ကြားစီရှေ့ရှုဆောင်ရွက်နိုင်ပါမလားဆိုတာကိုလည်းတန်တရားရှိစေပါတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့ထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်ရှင်။